မေ့စ
်မင်္ဂလာညနေခင်းပါသောတာရှင်များရှင်VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါရှင်ဒီညနေကအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Venezuela တိုက်ခိုက်နေတဲ့ဆွေးနွေးပွဲလွတ်တော်ရေးနဲ့လွတ်တော်ရေးကောက်ပွဲတွေအချိန်ဆချင်းပဖို့အသင့်ရှိတဲ့အကြောင်းသမ္မတ Nicolas Maduro ကပြောလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတခုမှဒီနေ့လက်ပြပုံနဲ့တိုက်ခတ်မှုကြောင့်လူနှုတ်သေဆုံးပြီး၄ဦးထဏ်ရသွားပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့မြန်မာနိုင်ငံဗဟိုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွမ်ငွေတို့ကိုနိုင်ငံတကာငွေပေးချေမှုနဲ့စီးရင်ရှင်းမှုတွေကိုဆောင်ရွက်ခွင့်ပြုလိုက်တဲ့အပေါ်မှာ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဗဟိုဘဏ်ရဲ့စီးပွားကူးသန်းရဲ့အဲစသဖြင့်သက်ဆိုင်ရာဌာနတွေပေါ့ဟိုစူးစမ်းနေတာပြီးခဲ့တဲ့နှစ်လတော
့ကုန်ကင်မှုတင်နန်းချောင်းကတင်ကြားမှုတာဝန်ခံဦးသိန်းမြင့်ဝေပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်အောင်စုလွှတ်တော်မှစတင်ဆောင်ရွက်လာတဲ့အပေါ်တိုင်းရင်းသားပါတီတချို့ရဲ့အမြင်သဘောထားတွေနဲ့အတူတခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ဗင်နီဇွဲလာတက်ခံရင်အစိုးရနဲ့ဆွေးနွေးပွဲနဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆချင်းပဖို့အသင့်ရှင်းနေတဲ့အကြောင်းသမ္မတနီကိုလတ်စ်မာဒူရိုကဒီနေ့ပဲပြောလိုက်ပါတယ်ဗင်နီဇွဲလာနိုင်ငံအကျိုးအတွက်တွစ်ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းရုရှားသတင်းဌာန RIA နဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါဒါပေမဲ့လည်းသမ္မတသည့်ရွေးချယ်မဲ့ရွေးကောက်ပွဲကတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံတွေအများစုနဲ့ထိချုပ်ထားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဝမ်ကွာရီတိုရဲ့တောက်ဆိုချက်ကိုပယ်ချခဲ့ပါတယ်ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံ90အများစုဝင်ဝင်မရတာဓမ္မမောင်ရဲ့သမိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတချို့ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီကြောင်းလွတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌကွာရီတိုကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့တာပါတနက်ခင်းတက်ဖွဲ့တွေလူလူဘက်ကရက်တီလာအောင်ငင်းငင်းချင်းချင်းနဲ့တောက်ဆူဆန်းနှပြပွဲတွေဒီနေ့မိုးလွယ်ပိုင်းမှာနှစ်နာရီကြာကျင်းပသွားဖို့လဲအတိုက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်မာရူဦးဆောင်တဲ့ဆိုရှယ်လစ်ဆွေးရွာကိုဆန့်ကျင်ပြီးအတိုက်ခံလှုပ်ရှားမှုကိုပူးပေါင်းလာမဲ့စစ်သားတွေကိုအေးအေးမြေမြေပဲလူငင်းချမ်းသာဝင်ပေးဖို့လဲကန့်လန့်ထားတာပါမနေ့ကအမေရိကန်ရုပ်သံ CNN နဲ့မြန်မြန်ကမ်းမှာတော့ငင်းချက်တဲ့အတွင်းကူပြောင်းမှုတွေနဲ့နောက်ဆုံးမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်မဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းယာယီသမ္မတဖြစ်ကြေညာထားတဲ့ကွာယီတို့ကပြောဆိုထားပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ဗြိတိန်ပါလီမန်ကထောက်ခံလိုက်လို့ဝန်ကြီးချုပ်ထရီဇာမေအစိုးရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပေမဲ့ EU ဘက်ကတော့ပြင်ဆင်ဖို့ငြင်းဆန်နေပါတယ်။လောလောဆယ်ဒီ EU နဲ့ဗြိတိန်ကြားရရှိထားတဲ့သဘောတူညီချက်တွေကမြောက်ပိုင်းအိုင်ယာလန်နယ်စပ်ကိစ္စနဲ့ပတ်သက်တဲ့သဘောတူညီမှုတွေကိုပြင်ဆင်မဲ့အစီအစဉ်ကိုဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲခဲ့တာမှထောက်ခံမှုတွေရရှိခဲ့ပါတယ်။လာမယ့်ရက်တွေအတွင်းဒီကိစ္စတွေကို EU နဲ့ညှိနှိုင်းဆွေးနွေးသွားမယ်လို့ Britain Brexit ဝန်ကြီး Stephen Barclay က BBC သတင်းဌာနနဲ့မေးမြန်းခန်းတစ်ခုမှာဒီကနေ့ပြောကြားပါရယ်။ဒါပေမဲ့ EU ဘက်က Brexit ညှိနှိုင်းရေးတာဝန်ခံ Michel Barnier ကတော့ Britain အစိုးရနဲ့ရရှိထားပြီးသားသဘောတူညီမှုကိုကင်ဆယ်ထားမယ်ဆိုတာရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့သတင်းတောက်တွေကို Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ပြောကြားခဲ့ပါရယ်။ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းဒီကိစ္စကိုဒီနေ့နှောင်းပိုင်းမှာပြောလိမ့်မယ်လို့ဆိုပါရယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂတွေကနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်သစ်မရမချင်းမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်စပ်မှာလွတ်လွတ်လပ်လပ်ကုန်စည်စီးဆင်းမှုဆက်ရှိနေအောင်လို့ဗြိတိန်အကောက်ခွန်စည်းကမ်းတွေကို EU အတိုင်းလိုက်နာမယ်ဆိုတဲ့ backstop အစီအစဉ်ကိုဗြိတိန်ပါလီမန်ကပယ်ချခဲ့ပြီးတဲ့နောက်သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားတာဖြစ်ပါတယ်
အမေရိကန်ပြည်သူ့အမဟာမိတ်တီနဲ့ဩဇာရှိန်ဝါကြာစင်းမဲ့အန်ဒီယာတွေရှိနေတဲ့အကြောင်းထိတ်တဲထောက်လိုင်းအရာရှိတွေကသတိပေးလိုက်ကြပါတယ်။ကမ္ဘာတောင်ကလုံခြုံရေးချင်းချောက်မှုအန်ဒီယာနဲ့ပတ်သက်လို့နှစ်ပတ်လည်အစည်းအဝေးဆောက်ဖို့ထက်လွတ်တော်ထောက်လိုင်းကော်မတီရှိမှမနေ့ကတင်ပြရမှာအမျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူးဒန်ကောက်စ်နဲ့တခြားထောက်လိုင်းအဖွဲ့အစည်း၅ခုကအကြီးအကဲတွေသတိပေးကြတာပါ။ညွှန်ကြားရေးမှူးကောက်စ်ကတော့ရုရှားတရုတ်မြောက်ကိုရီးယား၊အီရန်စတဲ့နိုင်ငံတွေအပြင်ချမ်းဖက်ဝါဒီတွေ၊ရာဇဝတ်ကိုင်းကွန်ရက်တွေလိုအစိုးရမဟုတ်တဲ့အုပ်စုတွေ၊နည်းပညာတိုးတက်မှုတွေ၊ရာသီဥတုဖောက်ပြန်မှုတွေနဲ့ရွှေ့ပြောင်းနေထိုင်မှုတွေလိုစိန်ခေါ်မှုပေါင်းဆောင်နဲ့ ရင်ဆိုင်နေရတဲ့အကြောင်းပြောဆိုခဲ့တာပါ။ဒေါက်တာရှင်းမောင်ပြောကြားချက်တွေမှာတော့အရင်တုန်းကသမ္မတဒေါက်တာထရန့်ပြောဦးတဲ့ကိစ္စတွေနဲ့ကွဲလွဲနေတာတွေကိုလည်းတွေ့ခဲ့ကြရပါတယ်။စီရေးနည်းပညာပိုင်းမှာအတားရဖို့အတွက်သမကကမ္ဘာတဝန်ဩဇာချဲ့ထွင်မှုအတွက်ကိုပါအမေရိကန်ကိုစန့်ချင်ရမှာရုရှားနဲ့တရုတ်တို့ပူးပေါင်းမှုတွေအကောက်လာနေတာစိုးရိမ်စရာဖြစ်တဲ့အကြောင်းလဲအမေရိကန်ထိတ်တန့်ထောက်လှမ်းရေးအရာရှိတွေကသတိပေးခဲ့ကြတာပါ။1950ပြည့်လွန်နှစ်တွေနောက်ပိုင်းကစလို့တရုတ်နဲ့ရုရှားတို့ကြားပူးပေါင်းမှုတွေအကောက်လာနေတာကိုလည်းနှစ်ပတ်လည်အစဉ်ခံစားမှာသတိပေးထောက်ပြထားပါတယ်
။တရုတ်နိုင်ငံကဒီအွန်လိုင်းပေါ်မှာလျှို့ဝှက်ထောက်လှမ်းပြီးတော့ရှေ့ပြေးနည်းပညာတွေခိုးယူနေတာကြောင့်အောင်လို့အမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေကိုဖိအားပေးဖို့တိုက်တွန်းနေတယ်လို့အမေရိကန်ထိတ်တန့်တာဝန်ရှိသူတွေနဲ့ကျွမ်းကျင်သူတွေကပြောနေကြပါတယ်။ကမ္ဘာမှာအကြီးဆုံးတယ်လီကောင်းလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီနဲ့သူ့ရဲ့ဗန်ဒါရေးဆိုင်ရာအမှုဆောင်အရာရှိချုပ်အပြင်ဆက်ဆက်လုပ်ငန်းတချို့ကိုအမေရိကန်ရဲ့ညာနာပစ္စည်းတွေခိုးယူမှုဗန်ဒါရေးမတမာမှုတို့နဲ့အမေရိကန်ပြည်ထောင်စုအစိုးရရှင်းနေတွေကတရားစွဲလိုက်ပြီးတဲ့နောက်မှာအခုလိုတိုက်တွန်းမှုတွေထွက်ပေါ်လာခဲ့တာပါအမေရိကန်ရဲ့ဆွဆွဲချက်တွေကို Huawei ကငြင်းဆန်တယ်လို့တရုတ်အစိုးရကလည်းလောက်ကျန်ဆွဆွဲမှုတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ညာနာပစ္စည်းတွေအကဲဆက်တဲ့သုတေသနနဲ့တီထွင်ဖန်တီးမှုဆိုင်ရာအစီအစဉ်တွေအမေရိကန်ပြည်သူတွေရဲ့ data အချက်လက်တွေကိုတရုတ်ကရရှိအောင်စ조사နေတာဟာအမေရိကန်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေအတွက်သိတာတဲ့ချိန်ချောက်မှုတစ်ခုအဖြစ်ဆက်ရှိနေစေဖြစ်တယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး Dan Goetz ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလုပ်တဲ့အင်္ဂါနေ့ကကြားနာပွဲအတွင်းမှာပြောကြားခဲ့ပါတယ်
အမေရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။အမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတခုမှဒီကနေ့လက်ပစ်ဘုံနဲ့တိုက်ခတ်မှုကြောင့်လူနည်းဦးသေဆုံးသွားပါတယ်။မွတ်စလင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်လူလူဆန္ဒနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘန္နာလီဘာသာရေးအရာထုတ်မြတ်ထားတဲ့နေရာတခုမှတိုက်ခတ်ခံခဲ့ရတာဒုတိယအကြိမ်လည်းဖြစ်ပါတယ်။ဇမ်ဘိုကာမြို့မှာမနေ့စောပိုင်းကဘုံခွဲတိုက်ခတ်မှုမှာလူလေးဦးသေဆုံးခဲ့တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။တိုက်ခတ်မှုကတော့လူမဆန်တဲ့လုပ်ရပ်ဖြစ်ဒေသခံအိုလာမာကောင်စီကပြစ်တင်ရှုတ်ချထားပါတယ်။ခုနောက်ဆုံးတက်ခဲမှုတွေဟာတနင်္ဂနွေနေ့ကလူ21ယောက်သေဆုံးခဲ့ရတဲ့ဂျိုလိုကျုံးမော်ကကက်သလစ်ခရစ်ယာန်ကက်သီဒရယ်ဖျားကျောင်းမှာဘုံနှလုံးပေါက်ကွဲမှုကိုလက်တုံ့ပြန်တဲ့လုပ်ရမဖြစ်နိုင်ဘူးလို့လည်းအာဏာပိုင်တွေယူဆထားတာပါဂျိုလိုကျုံးကတက်ခဲမှုကိုတော့ IS Islam ဆွေးနွေးဖွဲ့ကသူတို့လက်ချက်ဖြင့်ကြေညာထားပေမဲ့အာဏာပိုင်တွေကတော့အဘူဆာယက်စစ်သွေးကြဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့ယုံကြည်ထားပါတယ် IS ဖွဲ့ကိုတစ္ဆာခံကြောင်းကြေညာထားတဲ့အဘူဆာယက်ဖွဲ့ဟာဒေသတွင်းမှာရာနဲ့ချီတဲ့ဘုံခွဲတက်ခဲမှုတွေပြန်ပြီးဆွဲဖမ်းဆီးမှုတွေနဲ့ခေါင်းပြတ်တပ်ဖြတ်မှုတွေကိုဆက်စုံနေချီကျွလွန်နေတာဖြစ်ပါတယ်ကက်သလစ်ခရစ်ယာန်အများစုရှိရာဖိလစ်ပိုင်နိုင်ငံမှာမွတ်စလင်အများစုနေထိုင်တဲ့တောင်ပိုင်းဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရဖြစ်ဇန်နဝါရီ22ရက်နေ့ကလူမှုဆန္ဒခံယူပွဲနဲ့အတည်ပြုလိုက်တာပါဆက်စုံနေချီပုံခံခဲ့ကြတဲ့မွတ်စလင်တပုံတွေနဲ့အစိုးရတို့ကြားဆွေးနွေးညှိနှိုင်းခဲ့ကြပြီးတော့လူမှုဆန္ဒခံယူပွဲကျင်းပပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရဘန်ဆိုမဝါဒေသတွေဖြစ်နေတတ်မှတ်ခဲ့တာလည်းဖြစ်ပါတယ်
ပါကစ္စတန်နိုင်ငံကရဲတပ်ဖွဲ့အကြီးအကဲတယောက်ရုံးကိုဝေရောက်စီးနှင်မှုကိုသူတို့လုပ်တာလို့တာလီဘန်တွေကပြောကြားလိုက်ပါတယ်။စီးနှင်တိုက်ခိုက်မှုကြောင့်6ယောက်ထက်မနည်းသေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ပါတယ်။ဘလူးချစ်စတန်နေတွေကသူရဲချုပ်ရုံးကိုတနက်ကန်ဆောင်ထားတဲ့အသေးခံဘုံခွဲသူ2ယောက်ဝေရောက်တိုက်ခိုက်တာလို့တာလီဘန်တို့ကဆိုပါတယ်။ဒေသခံရဲတပ်ဖွဲ့တွေဝင်ရောက်နိုင်ဖို့အတွက်ရဲတပ်သားလောင်း800လောက်စီးရင်ပေးနေကြချိန်မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အသေးခံဘုံခွဲသူတယောက်ကပင်မအဝင်ပေါက်ဂိတ်တကားနားမှာဖောက်ခွဲပြီးတော့ချန်တဲ့နှစ်ယောက်ကအဆောက်အဦကလူအုပ်ထဲကိုအတင်းဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့ပါကစ္စတန်လုံခြုံရေးတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒီလအစောပိုင်းတုန်းကလည်းနောက်ခရိုင်တစ်ခုမှာအသေးခံဘုံခွဲသူတယောက်ပါတဲ့တနက်သမား3ယောက်ကစစ်တပ်အဆောက်အဦကိုစီးနှင်းတိုက်ခတ်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာသတင်းပတ်ပေါင်းများစွာကြုံနေရတဲ့လေထုညဉ့်ညမ်းမှုတွေဟာကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ထိဖြစ်လာနေတာကြောင့်ကျောင်းပေါင်း400ကျော်ကိုပိတ်လိုက်ရပါတယ်။လေထုညဉ့်ညမ်းမှုတွေဟာရှေ့သတင်းပတ်တနင်္လာနေ့လောက်ထိရှိနေနိုင်တယ်လို့တာဝန်ရှိသူတွေခန့်မှန်းထားတဲ့အတွက်ကျောင်းပေါင်း438ကျောင်းကိုဒီနေ့ကစပြီးတစ်ပတ်လုံးပိတ်လိုက်ဖို့ဘန်ကောက်မြို့အုပ်ချုပ်ရေးမှူးကဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကညွှန်ကြားခဲ့တာပါ။လင်းငင်းနေပြီးရင်ကျောပိတ်ဆို့မှုတွေဆိုးဝါးလွန်းနေတဲ့အတွက်လေထုထဲမှာမုံနေပုံများလာနေတာလို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။တင်းလာနေကဆက်လို့ဘန်ကောက်မြို့နယ်ပတ်ဝန်းကျင်ရဲ့လေလူထဲမှာအမုံမားတွေဟာအန္တရာယ်ရှိတဲ့အဆင့်ထိတိုးလာနေတဲ့အကြောင်းလေလူညဉ့်ညံမှုထင်သေးဌာနကပြောဆိုထားတာပါ။လေလူညဉ့်ညံမှုအန္တရာယ်ကြောင့်မြို့ကန်တွေမလိုအပ်ရင်ပြင်ပကိုမသွားကြဘူးနဲ့အပြင်မှာလက်ချင်ငယ်လောက်တာမျိုးတွေကိုရှောင်ရှားကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။
မြောက်ဝေယွန်းစုံကလာတဲ့လေအေးတွေအမေရိကန်ပြည်ထောင်စုတဝန်းကိုဖြတ်တန်းတိုက်ခတ်နေတာကြောင့်တန်းနဲ့ချီတဲ့အမေရိကန်တွေမကြုံစဘူးအေးအေးတံကိုခန်းစားနေကြရပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတမိုင်းတင်အောင်အေးမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။ Illinois, Michigan နဲ့ Wisconsin ပြည်နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ကြေညာထားပါတယ်။စောင်းရသည်ဆိုရင် Chicago မြို့မှာအယိုးကွဲအောင်အေးတတ်လေးရှိပေမဲ့ဒီကနေ့မှာတော့အေးတကအေးဆုံးဖြစ်မယ်လို့မြို့တော်ဝန်ကသတိပေးထားပါတယ်။အေးဒန်ရှောင်းခိုးလုံးချင်းသူတွေအတွက်လည်းမြို့တော်ဝင်ရှိသူတွေစီစဉ်ပေးထားတယ်လို့မြို့တော်ဝန် Ram Emmanuel ကပြောထားပါဗျ။ Minnesota မြို့မှာလည်းအင်္ဂါနေ့တုန်းကလေအေးကြောင့်တချို့နေရာတွေမှာဆိုရင်အနှုတ် 52 degree Celsius အထိကိုအေးတဲ့ဒဏ်ကိုခံစားခဲ့ကြရပါတယ်။ရာသီဥတုဒဏ်ကြောင့်သေဆုံးသူလောလောဆယ်4ယောက်ထဲမှနေရှိပါတယ်။အေးလိုင်းကြီးကအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကနေဝါရှင်တန်မြို့တော်အပါအဝင်အရှေ့ခြမ်းဒေသတွေသာမကတောင်ပိုင်း Florida ပြည်နယ်အထိဖြတ်တန်းတိုက်ခတ်နေပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြတာပါအခုတော့သတင်းလွှာရီကိုစက်တိုက်ထုံးလွှင့်ပေးပါမယ်မြန်မာနိုင်ငံဗဟိုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွမ်ငွေတို့ကိုနိုင်ငံတကာငွေပေးချေမှုနဲ့စည်ရင်းရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်တာဟာအမေရိကန်ဒေါ်လာကိုတဆင့်ခံအဖြစ်အသုံးပြုရတာမျိုးမဟုတ်တော့တဲ့အတွက်မြမစီးပွားရေးလုပ်ငန်းရှင်တွေအတွက်အကျိုးပိုဖြစ်ထွန်းစေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။တစ်ဖက်မှာလည်းနေဆက်ကုန်သွယ်ရေးမှာတရားမဝင်တဲ့နည်းနဲ့အယောင်းဝယ်လုပ်နေတာတွေကိုထိန်းချုပ်ရာရောက်တဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်။အပြေဆုံးကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကယွမ်ငွေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအပါအဝင်ဖွံ့ဖြိုးမှုစီမံကိန်းတွေအများပြားလာရောက်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံကယန်းငွေတို့ကိုမြန်မာနိုင်ငံဗဟိုဘဏ်ကနိုင်ငံတကာငွေပေးချေမှုနဲ့စည်ရင်းရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်ကြောင်းဒီကနေ့ဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာလိုက်တာပါတရုတ်ဂျပန်တို့နဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ဒေါ်လာကိုတဆင့်ခံအဖြစ်သုံးစွဲနေရတဲ့အဆင့်ကိုကျော်လွန်ပြီးပုံမိုလွယ်ကူလင်မြန်စေရေးအတွက်ရည်ရွယ်ပြီးတော့ဗဟိုဘဏ်ကအခုလိုကြေညာချက်ထုတ်ပြန်တာဖြစ်နိုင်တယ်လို့ UMSCCI မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဒုက္ကဋ္ဌဦးမောင်မောင်လေးကသုံးသပ်ပါတယ်ပြည
်မဲ့ထရေဒင်းတို့ကိုဂျပန်နဲ့ကိုရောကုန်ဝင်တုတ်တဲ့နေရာဒီမှာဆက်လက်ကူစီမံသွားတဲ့ဟာကိုဒီနေ့တော့ကျွန်တော်တို့ယုံကြည်ပါတယ်။အဲဒါမှပြုတ်နဲ့တုတ်တဲ့အခါမှာအုံငွေပေါ့နော်ခိုင်မာတဲ့ငွေတွေနဲ့တုတ်တဲ့အခါကျတော့တစ်ဆင့်ညာသွားနေတာဒီဥစ္စာတွေကဟိုမသွားပဲနဲ့ direct ရောင်းဝယ်လုပ်လို့ရနိုင်အောင်လို့ခံပြီးပြတဲ့တွေကျွန်တော်တို့ရင်ပါတယ်။ဂျပန်နဲ့လည်းဒီတိုင်းမှာပဲအဲဂျပန်ယန်းနဲ့အော် alternative ဒီ hard currency တခုခါကြတော့ဒီ American dollar dependency မှာနည်းနည်းလေးရော့ပြီးတော့တခြားမီးကြီးသုံးဆွဲတဲ့နေရာမှာလည်းအခုရှင်မြန်လွတ်လပ်သွားသုံးဆွဲနိုင်အောင်လို့ပြင်တယ်တော့ကျွန်တော်တို့မြင်ပါတယ
်တရုတ်နိုင်ငံနဲ့ကုန်သွယ်မှုပမာဏကြီးလွန်းတော့ဒီမြန်မာနိုင်ငံဘဏ်တွေဟာတရုတ်ငွေနဲ့ဓာတ်ရိုက်ဟိုပေါ့အထုပ်အတွင်းတရုတ်ငွေယွမ်ငွေကိုဓာတ်ရိုက်အထုပ်အတွင်းလုပ်နေတယ်တရုတ်ဘဏ်တွေကငွေချီလို့ရှိရင်လည်းရွန်ငွေနဲ့ချီပြီးလုတ်ကင်နေကြတယ်ဆိုတဲ့သတင်းတွေကျွန်တော်ကြားပြီးတော့အဲ့ဒီဟာတွေအဲ့လိုမျိုးစောစောဆရာပြောဆိုတရားမဝင်လုတ်နေတဲ့ပုံစံတွေရှိနေတာကိုတရားဝင်ဖြစ်သွားအောင်အစိုးရဒီလိုမျိုးဖြေလျှော့ပေးလိုက်တဲ့အပိုင်းလဲပါမလားဆရာအခုဒီကြီးညာချက်က
ဟုတ်မှန်ပါတယ်မှန်ပါတယ်ဟိုဒါတွေပို့ပြီးတရားဝင်တော့အောင်ပါအခုတကယ်ဒီပြည့်ပြည့်ပြည့်တဲ့မှာဆိုရင်ဟိုတရားမဝင်နိုင်ကြောင်းတွေလုတ်နေတာကြီးမြန်မာပြည်ဟိုဒါနဲ့လက်ကနာလာဒီဒီလိုတော့ informal တွေပဲဖြစ်ရင်သူတို့ကအနေပါလေအရေးကြီးခံရတာတွေတက်ကိုခံရလဲကြံကြခံရတဲ့ဆက်လက်တာဖြစ်သွားပါတယ်မြန်မာအဖြစ်ကိုအထက်လျောက်ဒီပြေးကြလဲဖြစ်တော့ဖြစ်နေပါတ
ယ်မြန်မာနိုင်ငံအတွက်အကျိုးဖြစ်ထွန်းစေဖို့ရည်ရွယ်ပြီးဗဟိုဘဏ်ကအခုလိုဆုံးဖြတ်ချက်ချတာဖြစ်နိုင်ကြောင်းလဲဥမ္မောင်လေးကဆက်ပြောပါတယ
်မြန်မာအတွက်ကိုပို့ပြီးဖြစ်ထွန်းလာဖို့ပေါ်ပါတယ်ပို့ဖြစ်ထွန်းလာမဲ့ပုံပေါ်ပါတယ်မြန်မာအတွက်ကိုဒီနေ့ဟိုပရိုတက်လုပ်ပြီးတော့ပါဒီမှာဟိုလုတ်ခွင့်ကနေပြေးလိုက်တဲ့အတွက်ဟိုတစ်ဖက်နိုင်ငံရဲ့ manipulation ပေါ့နော်ဒါဒီလည်းမခံအောင်ရပြတော့ဒီဟို trading တို့ဘာလို့မှာတစ်ဖြစ်ဟို US dollar တွေဘာလို့လုတ်ပြီးတော့တခြားတစ်နိုင်ငံနောက်ဟို third country တို့တတိယနိုင်ငံတို့ကနေပို့ရတာလေဒါလေးကိုအဲ့ဒီနည်းဖြည့်ချင်းသွားတဲ့ဟာကိုပုံကံပြောတိတ်ချကြည့်တယ်နည်းသက်သာသွားနိုင်ပါလား
အခုလိုဆုံးဖြတ်ချက်ချဖို့အတွက်အစိုးရတာဝန်ရှိသူတွေဘက်ကကာလအတော်ကြာစ조사ဆောင်ရွက်ခဲ့တာဖြစ်ကြောင်းစီဝဲပွဲတွေကိုကိုယ်တိုင်တက်ရောက်ခဲ့မှုတဲ့ကုံတွယ်ဆက်မှုတင်နန်းကြောင်းကတင်ကြားမှုတာဝန်ခံ ဦးသိမ့်မြင့်ဝေကပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘိုးဘိုင်းရဲ့စီဝါကူတန်းရဲ့စသဖြင့်သက်ဆိုင်ရာဌာနတွေပေါ့ဟိုစူးစမ်းနေတာပြီးခဲ့တဲ့နှစ်လသုံးလပေါ့နေဆောင်အောင်တော့ရှိပြီဗျအဲ့ပရမစိတ်အနေနဲ့ကတော့စီဝါကူတန်းတို့ဘိုးဘိုင်းတို့သက်ဆိုင်ရာဌာနတွေဌာနတွင်းဆွေးနွေးညှိနှိုင်းရာတွေလုပ်တယ်အဲ့နောက်တော့လုပ်ငန်းရှင်များပေါ့တရုတ်ဘက်ကလုပ်ငန်းရှင်များရောမြန်မာဘက်ကလုပ်ငန်းရှင်များရောအဲ့နဲ့ဆွေးနွေးညှိနှိုင်းရာတွေလုပ်ကြတယ်အဲလုံးကြတဲ့အခါကျတော့ဘာသွားဟောဖြစ်တုံးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်အဓိကကတော့မူဆယ်နေဆက်ကုံသွင်းရေးပေါ့နော်ကျွန်တော်တို့ကတရုတ်နဲ့ဆက်သွယ်တဲ့နေရာကိုအဓိကဆက်သွယ်ဆောင်ရွက်ခဲ့ကြတာပါအဲဒါပေမဲ့လို့ဂျပန်ရန်လည်းနောက်ပိုင်းတော့ပါလာတာတွေ့ရတယ
်အခုထိတော့တရုတ်ယွမ်ငွေနဲ့ဂျပန်ယန်ငွေတို့အတွဲဘ ਹੁ ဘန်ကတရားဝင်ငွေလဲနှုန်းသတ်မှတ်ပေးတာမျိုးမရှိသေးပါဘူးဒါပေမဲ့ကုန်သည်လုပ်ငန်းရှင်တွေနဲ့ဘဏ်တွေကတော့ open market rate လို့ခေါ်တဲ့အပြင်ပေါက်ဈေးနဲ့ပဲအလဲအလဲလုပ်နေကြတယ်လို့စီးပွားလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနဲ့အနောက်အုပ်စုနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေဖြစ်လာနေတဲ့အချိန်မှာအင်းကြီးချင်းတရုတ်နိုင်ငံအပါအဝင်ဂျပန်နဲ့တခြားဒေသတွင်းကနိုင်ငံတွေနဲ့မြန်မာအစိုးရကဘက်ဆုံဆက်ဆံမှုတွေတိုးမြင့်ဆောင်ရွက်လာနေတာကြောင့်ဘိုဘန်ကအခုလိုငွေပေးချေတဲ့စနစ်ကိုဖြေလျှော့ပေးလိုက်တာဟာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်တွေအတွက်လက်တလောမှာအဆင်ပြေစေမဲ့လှုပ်ဆောင်ချက်အဖြစ်ရှုမြင်သုံးသပ်နေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပါရှင်VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Day လွှင့်အစီအစဉ်ကို VOA ရဲ့ website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှာစတင်ဆောင်ရွက်လာတဲ့အပေါ်တိုင်းရင်းသားပါတီတို့ရဲ့အမြင်သဘောထားတွေဖြစ်ပေါ်လာနိုင်တဲ့အလားအလာတွေဘယ်လိုရှိနေပါသလဲ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့ NLD ပါတီကရေးကြီးဆိုတရက်ကိုတင်သွင်းခဲ့တယ်လို့တမရော်သာလွတ်တော်ကိုယ်စားလှယ်တွေကလုံထုံးလုံနီးနဲ့မညီကြောင်းကန့်ကွက်ခဲ့ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တိရိတ်မျိုးကိုရောက်ရှိစဉ်မှာအကြံပြုစာတစ်စောင်ပေးခဲ့ပါတယ် ZCD ပါတီရဲ့အထွေထွေအတွေ့အမှုလည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဘူးဂင်ကန်းလျံကဒီအကြံပြုချက်နဲ့သူတို့ရဲ့အမြင်ကိုအခုလိုပြောပါတယ်
အဲ့ဒီနောက်ဆုံးပိုင်းမှာကျွန်တော်ဗာထည့်ထားလဲဆိုလို့ရှိရင်အမျိုးသားရင်ကြားရှိဖို့ငင်းချင်ရရှိဖို့ကိုမစစ်တရားစုပင်လုံးကနေလုပ်နေတယ်ပေါ့လေအခုဒီကျွန်တော်တို့ union နဲ့ common 50 30ရရှိပြီဆိုတော့အဲ့ဒါကိုပြီးတော့စုမှာချပြီးတော့ဆွေးနွေးလို့ရှိရင်ကျွန်တော်တို့နှထောင်စစ်ပင်ဖို့တော်လောနိုင်မယ်လို့ကျွန်တော်တို့ကအကြံပြုထားတာရှိတယ်ကျွန်တော်နိုင်ငံရဲ့အဓိကပြဿနာဖွဲ့စည်းပုံအခြေခံလို့ပြောကြောင်းဒီငင်းချင်မဖြစ်တာလေအဲ့တော့ကြော်လောဖို့ကိုဒီ union နဲ့ common သဘောတူပြီးတဲ့ချက်ကိုတော့ပြီးတော့စုမှာဆွေးနွေးခိုင်းတယ်ဒီမှာကျွန်တော်လက်ရှိတွန်းနေတဲ့2008နဲ့ဒီ union ကောတဲ့ကွေးလွေးမှုတွေကျွန်တော်ဆန်းစစ်လို့ချိန်ဆလို့ရပြီလေ။ဒါဆိုတော့ဖြီးတစ်ခုပေါ်လာမယ်ချင်းမျောတာပဲကျွန်တော်တို့အနေနဲ့လေ
။လက်ရှိ NLD ပါတီကတင်ပြတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးအပေါ်မှာတော့စီးလုံးညင်ညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA မှာဆွေးနွေးပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။ UNA အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီ5ပါတီနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လွတ်တော်3ရက်မှာလဲကိုယ်စားလှယ်100လောက်ကိုကိုစားပြုထားတာဖြစ်ပါတယ်။အခြား UNA အဖွဲ့ဝင်ဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမှူးဦးဆိုင်လိတ်ကပြည်ထောင်စုအခြေခံမူ Union Accord ရယူရမှာဝိဝါဒကွဲပြားတာတွေရှိခဲ့တယ်လို့တမ်ဘရွန်နဲ့အစိုးရတသဘောတည်းမရှိတဲ့အပေါ်မှာမျှော်လင့်နိုင်ဖို့ခက်ခဲကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုတော့အခုလိုပြောပါတယ်။
သူကဘူးပေါင်းကော်မတီဖွဲ့ရုံဆိုလို့ရှိရင်တော့အရင်ကြံ့ခိုင်ရေးအစိုးရတုန်းကလှုပ်တဲ့လုံနီးလှုပ်ဟန်တိုင်းပဲသွားတယ်လို့မြင်တာပေါ့နော်အဲ့ထက်ပိုပြီးတော့မှထူးထူးကဲကဲဘာများလှုပ်နိုင်မလဲဆိုတော့စောင့်ကြည့်အောင်ပါပေါ့တစ်ချက်ရှိတာတော်တော်ထဲမှာစူးစားတဲ့အချိန်မှာအစိုးရနဲ့တမတော်ဘယ်လောက်ထိညှိနှိုင်းဆွေးနွေးနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်အဲ့တမတော်ဘက်ကအလျှော့မပေးဘူးဆိုလို့ရှိရင်အောင်မြင်နိုင်စရာအကြောင်းတော့တိတ်မရှိဘူးဒါပေမဲ့ကြခုတ်ကြခဲကြိုးပမ်းမယ်ဆိုလို့ရှိရင်တော့ဥပဒေရေးရရရေးထားတဲ့ဟာကွက်တွေပြော့ကွက်တွေရှိမှာပါလေ2008တည်းမှာအဲ့တော့စီလိုအပေါက်ရှာပြီးတော့မှကြိုးပမ်းမယ်ဆိုလို့ရှိရင်တော့လေရကောင်းရနိုင်မယ
်ဖွဲ့စည်းပုံအခြေခံဥပဒေကိုအမှန်တကယ်ပြုပြင်မယ်လုံးဝစေနာအမှန်နဲ့ပြုပြင်မယ်ဆိုရင် SNLD ပါတီအနေနဲ့ကြာရအခန်းကနေပူပေါင်းပါဝင်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်မွန်မျိုးသားပါတီရဲ့သဘောထားကိုတော့မျိုးသားလွတ်တော်ကိုယ်စားလှယ်90ဟာကအခုလိုပြောပါတယ်
ဟုတ်က
့ပါတီရတဲ့ဒီစီရေးဆိုင်မှာဘူပေါင်းပါရဆောက်ခံဆောက်ခံတော်မူအဲ့လိုရှိတယ်ပေါ့နော်ဥပဒေစီစဉ်တဲ့နေရာရောက်တဲ့ခါကျမှဒီလိုဒီလိုဆက်ပြီးဒီလိုပါတီရတိချာကြံပြီးတော့ဆုံးဖြတ်မှာပေါ့နော်ဒီစီရေးရှိရတဲ့ဆိုင်ရပါတီရတော့ဒီအဖြစ်ဒီစိတ်ကိုတော့ဆောက်ခံတော့ပေါ့လေအဲ့လိုပေါ့ဒါမှဆက်ဆက်တယ်သူတို့လည်းဟိုမတ်တ်သွက်သူကျွန်မတို့ဘယ်တော့ထိရင်ခွင့်ပေးမလဲပေါ့နော်အဲ့ဒီပုံမှမသိဘူးအတိအကျတော့သူတို့ရဲ့ဒီရင်ခွင့်ပေးတဲ့ပုံပါပဲကျွန်တော်ဒီစစ်တော်ကြီးရဲ့ပြည်သူရမယ့်အနေအထားလေးပေါ့အဲ့လိုမျိုးပဲဖြစ်နေတယ်ပေါ့
တခြားတိုင်းသားနိုင်ငံရေးပါတီတချို့ကဖွဲ့စည်းပုံပြင်မယ်ဆိုရင်ပြည်내ဝင်ကြီးချုပ်ခန့်အပ်ရေးဆိုင်ရာပုံမှန်261ကိုအဓိကထားပြင်လို့ကြသလိုတချို့ပါတီတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ဖက်ဒရယ်စနစ်တွေနဲ့မကိုက်ညီတာကြောင့်အသစ်ပြန်ရေးဖို့လိုလားနေတာတွေလည်းရှိနေပါတယ
်တော်ရရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရပြောင်းတာဓမ္မမဟုတ်ရင်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာစိုးရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းကျင်တဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြစ်ဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။ VOA ရဲ့လေးလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေတာပါ။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းမှာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့လူငယ်ရေးချင်းချောက်မှုအန္တရာယ်တွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးအကြီးအကဲတွေကသတိပေးလိုက်ပါတယ်။မနေ့ကအထက်လွှတ်တော်ကျန်းနာပွဲမှာအခုလိုသတိပေးလိုက်တာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်တွေကိုလုံးဝဖျက်သိမ်းပေးမယ့်ပုံမရှိသလိုအီရန်နိုင်ငံက2015ခုနှစ်နျူကလ িয়ার သဘောတူညီချက်အရနည်းပညာပိုင်းမှာလိုက်နာအကောင့်ထဲပေါ်နေတာတွေ့ရပြီးဒီနှစ်နိုင်ငံရဲ့လက်ရှိအခြေအနေဟာသမ္မတထရမ့်ရဲ့အဓိကကြတဲ့နိုင်ငံခြားရေးမူဝါဒနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ထောက်လှမ်းရေးအကြီးအကဲတွေကထွက်ဆိုသွားပါတယ်။ VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါရှင်
။ကောင်းပါပြီရှင်။အမေရိကန်မျိုးသားထောက်လှမ်းရေးဌာနအကြီးအကဲ Dan Coats ကကမ္ဘာတဝန်ပြန့်နှံ့နေတဲ့လူငုံရေးအရာစင်ကာပူအကဲဆတ်မှုတွေနဲ့ပတ်သက်လို့တင်ပြရမှာဒီအန္တရာယ်ဟာအစိတ်တွေရောမွေထားတဲ့ဖြော်ရည်တစ်မျိုးလိုပါပဲလို့တင်စားလိုက်ပါတယ်
။ The scale and scope of the various threats facing the United States and our immediate
American Bureau ဆိုတဲ့ကမ္ဘာတဝန်မှာရှိတဲ့ကြိုးစည်းပွားတွေကိုချင်းချောက်နေတဲ့အန္တရာယ်အမျိုးမျိုးရဲ့အချိုးစားနဲ့အနေထားဟာဒီနှစ်အတွက်မှာပိုတိုးလာနိုင်ပါတယ်။ဘယ်ချင်းချောက်မှုအန္တရာယ်ကဒုက္ခအကြီးကျယ်ပေးနှံ့တယ်ဆိုတာကိုဥစားပေးကင်တွင်နိုင်မှုရွေးချယ်ရတဲ့စင်ခုံမှုနဲ့လည်းရင်ဆိုင်နေရပါတယ်
။အန္တရာယ်ပေးတဲ့စီးရင်ထဲမှာတရုတ်နဲ့ရုရှားကထိတ်ဆုံးကပါပဲလို့ American ထောက်လှမ်းရေးအကြီးအကဲ Dan Coats ကပြောပါတယ်
။ China's actions reflect a long-term strategy to achieve global superiority. The Kremlin
တရုတ်နိုင်ငံရဲ့လိုရက်ကကမ္ဘာတစ်ဝှမ်းမှာထက်စီးရနိုင်မှုအတွက်သူတို့ရဲ့ရည်ရှိမဟာဗျူဟာကိုထင်ဟပ်ရောင်းပြန်ဟန့်နေပါတယ်။ရုရှားကတော့ဒုတိယကမ္ဘာစစ်ပြီးနိုင်ငံတကာသဘောတူညီချက်တွေကိုမှေးမှိန်သေးသေးအောင်လို့အနောက်နိုင်ငံတွေရဲ့နိုင်ငံရေးနဲ့လူမျိုးကြီးကိုကတိကောက်ဖြောင်းလုပ်နေတဲ့သူတို့ရဲ့လှုပ်ရှားမှုကိုရှိန်မြှင့်လာတာတွေ့ရပါတယ်
။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်တတိပုဂ္ဂလအမတ် Angus King ကဒီအန္တရာယ်တွေဟာဆက်ဆက်နေတယ်လို့သုံးသပ်ပါတယ
်။ If those two countries begin to work together,
ရလို့ဒါဒီနှစ်နိုင်ငံပူးပေါင်းပြီးစနစ်တကျအတူတူအလုပ်ဆလုပ်ကြမယ်ဆိုရင်ကျွန်တော်တို့အတွက်ပြဿနာအကြီးအကျယ်တက်တော်မှာပေါ့ဗျာ
သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ချိန်တွေ့ဖို့ပြင်ဆင်နေတဲ့အချိန်မှာမြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးဘလောက်အတိုင်းအတာထိလိုက်နာနေသလဲဆိုတာကိုသိလိုပါတယ်လို့အထက်လွှတ်တော်အမတ်တွေရဲ့အမေကိုကာကွယ်ရေးဌာနထောက်လှမ်းရေးအေဂျင်စီအကြီးအကဲဒုတိယဗိုလ်ချုပ်ကြီးရောဘတ်အက်ရှ်လေးကအခုလိုဖြေပါတယ
် There still is a substantial military capacity that Kim Jong-unWields 70% of his forces.
ဒီကထင်ရှားတဲ့စီးရီးဆိုရင်တရကိုကင်ဂျွန်ပိုင်ဆိုင်ထားစေဖြစ်ပါတယ်။ DMC စစ်မဲ့ဆုံးတဝိုက်မှာသူစစ်တဲ့80%ကိုတပ်ဖြန့်ချထားပါတယ်။ဒ ဒါကြောင့်မြောက်ကိုရီးယားရဲ့ဆွမ်းဆောင်ရည်နဲ့ချင်းချောက်မှုအနေအားမနစ်အတိုင်းပဲရှိနေတုံဖြစ်ပါတယ်
။နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုအီရန်နိုင်ငံကလိုက်နာနေပေမဲ့သမ္မတထရမ့်ကအဲ့ဒီနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးအီရန်ရဲ့လုပ်ရက်ဟာစိတ်မချရဘူးလို့ပြောဆိုလိုက်တာနဲ့ပတ်သက်လို့ CIA American ဘိုးထောက်နိုင်ရေးအေဂျင်စီညွှန်ကြားရေးမှူး Gina Hasbell ကထောက်ပြပါတယ်။
Technically they're in compliance but we do see them debating amongst themselves as they
ni pinya bai ya thuru lai na saung yet ni ba de da mae di tabor tu nyi chat ka ni si wa yi achu amyet ya me so de myo lin chat ne patat lu atha ma myauk da chaung iran tawin shi tu ri a cha a pyan lan nyin khong ni cha da twi ya ba de
CIA ညွှန်ကြားရေးမှူး Hasbell ကသမ္မတ Trump ကစီးရီးယားမှာရှိတဲ့ American တပ်ဖွဲ့တွေရုတ်သိမ်းမှုကြီးညာအပြီး IS အကြမ်းဖက်အဖွဲ့တွေရဲ့ရှုပ်ထွေးလာတဲ့ပုံစံအခြေအနေကိုအခုလိုရှင်းပြပါတယ်
They're still dangerous, which is your point, and they're the largest Sunni terrorist group, and they still command thousands
of IS three ye anie ga raw shi ni se ba be thru wa in ya a mya song Sunni chan pat apwe phit par de Iran ne Syria ma shi de thru ye tai khat yi tama ri go thain chou a mait pe ni se ba
Venezuela nai ngan ye let shi a na lun swe pwe ma American ga a tai khan socialist khong saung go jaw daw nok khan pe ni da ne pat tet lu a the lwet daw thauk lan ye committee win Republican a the lwet daw amat Marco Rubio ga a khu lu me gun thauk lai par de
Is it not in the national interest of the United States of America that the Maduro regime
Maduro so ya pyauk ja bi democracy ni lan ja de tawin thi so ya ne a sa tho de kaisa American myo da a chou si bwa twet la so ra me jin ma de
အမျိုးသားထောက်နိုင်ရေးအကြီးအကဲ Dan Coats ကသူ့ရဲ့အမေကိုအခုလိုဖြေပါတယ
် It's a very fluid situation that I think hopefully
အခြေအနေကတိတ်မတည်ငြိမ်သေးဘူးလို့ကျွန်တော်ယူဆပါတယ် Venezuela ပြည်သူတွေကိုထောက်ခံခြင်းအဖြစ်ပြဿနာကိုအောင်မြင်စွာဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တတိပုဂ္ဂလအထက်လွှတ်တော်အမတ် Angus King ကတော့ Venezuela နိုင်ငံမှာအစိုးရပြောင်းလဲရေး American ရဲ့ရည်တည်ချက်ကိုသိပ်ဘဝင်မကျလာပဲ a slippery slope ချောနေတဲ့တောင်ကုန်းတက်နေရတယ်လို့ပါပဲလို့တင်စားလိုက်ပါတယ်ရှင်
။ Talking ဆိုရင်ပြောပြပေးသွားတာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9:00နာရီမှာထုတ်လွှင့်ပေးမယ့် VV မြန်မာပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာရေးတုံ့တက်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုစောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။အခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။ဗင်နီဇွဲလားနိုင်ငံရဲ့ချက်တဲကိုဖြစ်ရှင်းမှုသမ္မတနီကိုလတ်စ်မာဒူရိုတိုက်ခတ်နေတဲ့စစ်ဆန်ညှိနှိုင်းလိုတဲ့ဆန္ဒရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့နောက်ထပ်တစုံတရာမထုတ်ပြန်မချင်းအမေရိကန်နိုင်ငံသားတွေဗင်နီဇွဲလားကိုခရီးမသွားကြဖို့လဲဒီနေ့ပဲ Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုလိုက်တာပါ။EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်နှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ပရိရှားပါလီမန်ကထောက်ခံလိုက်တဲ့အတွက်ဝန်ကြီးချုပ်ထရီဇာမေးဆိုရာက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုပြင်ဆင်နေပေမဲ့ EU ဘက်ကတော့ပြင်ဆင်ပေးဖို့အတွက်ငြင်းဆန်နေပါတယ်။လောလောဆယ် EU နဲ့ဗြိတိန်တို့ကြားရရှိထားတဲ့သဘောတူညီချက်တွေထဲမှာမြောက်ပိုင်းအိုင်ယာလန်နဲ့ဆက်နဲ့ပတ်သက်တဲ့သဘောတူညီမှုတွေကိုပြင်ဆင်မဲ့အစီအစဉ်တွေကိုပရိရှားပါလီမန်မှာမနေ့တုန်းကမဲခွဲရမှာထောက်ခံမှုတွေရရှိခဲ့ကြတာပါ။အမေရိကန်ပြည်အစိုးရမဟာမိတ်တွေနဲ့ဩစာရှင်ဟာကြာဆင်းတော့မဲ့အန္တရာယ်တွေရှိနေတဲ့အကြောင်းထိတ်တဲထောက်လန့်ရရှိတွေကသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းလုံခြုံရေးချင်းချမှုအန္တရာယ်နဲ့ပတ်သက်လို့နှစ်ပတ်လည်အစီရင်ခံစာကိုထက်လွတ်တော်ထောက်လန့်ရေးကော်မတီရှိမှမနေ့တုန်းကတင်ပြရမှာအမျိုးသားထောက်လန့်ရေးဌာနညွှန်ကြားမှုဒန်ကော့စ်နဲ့အတူတခြားထောက်လန့်ရေးဖွဲ့စည်း၅ဦးကအကြီးအကဲတွေကသတိပေးလိုက်ကြတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ပြည်တစ်ခုမှာဒီကနေ့လက်ပြပုံနဲ့တက်ခတ်မှုကြောင့်လူနေဦးသေဆုံးသွားပါတယ်။မွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်လူစုစံတန်းနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘာသာရေးအရာထွတ်မြတ်ထားတဲ့နေရာတွေမှာတက်ခတ်ခံရတာဒီကြိမ်နဲ့ဆိုဒုတိယနှစ်ကြိမ်ရှိသွားပြီ။ဇန်ပေါ်ကမြို့မှာမနေ့ဒီနေ့မနေ့အစောပိုင်းကဘုံခွဲတက်ခတ်မှုတွင်လူလေးဦးထိခဲ့သေဆုံးသွားတဲ့ကြောင့်လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်
။တရင်ချင်းချင်းကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV Season ကိုကြည့်ရှုနာဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America,
Washington.
Thank you.